တောင်ကိုရီးယားနိုင်ငံမှာ Omicron မျိုးကွဲသစ်တွေအလင်းအမြန်ကူးစက်ပြန့်နှံ့နေသည်လို့တာဝန်ရှိသူတွေကသတင်းလာနေမှာကြေညာပါတယ်။အစိုးရအနေနဲ့ပုဂ္ဂိုလ်ခံရသူရေအတွက်နေတော့အောင်လို့စူရီကို Quarantine ချတိချခွဲထားတဲ့စနစ်ကိုပြောင်းလဲပြီးပိုးစစ်ဆေးတာကူးစက်မှုများနိုင်တယ်လို့စူရီကိုကူတာပေးတာမျိုးပေါ်လုံးတဲ့လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီအကြီးအကဲဂျွန်ယူခွန်းကပြောပါတယ်။ကာယရောဂါကြောင့် January 31ရက်နေ့ကနေ February 2ရက်နေ့ထိကျင်းပမယ့်တရုတ်နှစ်တကူပွဲမှာပြည်သူ့ရဲ့ team ထွက်ဖို့တောင်ကိုရီးယားဝန်ကြီးချုပ်ကတတိပေးထားပါတယ်။လူရေတန်း20ကျော်ရှိတဲ့တရုတ်နိုင်ငံဘီဂျင်းမြို့မှာတော့တစ်မြို့လုံးပိုးစစ်ဆေးခန်းမှမိတ်ထုတ်ထားပါတယ်။ဆောင်းပါးသည့်အိုလံပစ်ပွဲတော်မတိုင်ခင်ဘီဂျင်းမြို့မှာပိုးကူးစက်ခံရသူတွေတွေ့ရှိပြီးတဲ့နောက်အခုလိုအမိန့်ထုတ်ပြန်လာပါပီကျင်းလီဒ်ဝိုက်ကဒေတာတွေမှာလည်းအလားတူကြီးကျယ်ပိုးစစ်ဆေးနေပါတယ်။ဖက်ဒရယ်လ၄ရက်နေ့မှာစတင်ပေးဆောင်းပါးဒီအိုလံပစ်ပွဲအတွက်ပီကျင်းမြို့မှာ Zero Tolerance လုံးဝကိုဗစ်ကင်းစင်နည်းပြဟာနဲ့ပုဂ္ဂိုလ်တိုင်းသီးခြားခွဲထားဖို့အနာရကွန်မြူနတီပါတီကအင်အားအရိုင်လုပ်ကိုင်နေတာပါ။အိုလံပစ်ပွဲကိုလည်းတင်ကျပ်တဲ့စီမင်းတွေနဲ့ကျင်းပမှာဖြစ်ပြီးအကစားသမားတွေ၊ဝန်ထမ်းတွေ၊စီရင်ထောက်တွေနဲ့တာဝန်ရှိသူတွေလည်းသီးခြားခွဲနေရမှာဖြစ်ပါတယ်။